ယခုဒီနေ့မှာဖြစ်ပေါ်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးနွယ်တက်ပြမှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆက်စစ်ကြီးကဒီကနေ့ပဲပြောဆိုလိုက်ပါတယ်
။ Such conduct if proven could be relevant under international humanitarian law or human rights conventions but not under the 1948 genocide convention.
မြန်မာလူမျိုးတပ်ဖွဲ့အနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာသင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်တဲ့1948ခုနှစ်လူမျိုးတော်တပ်ဖွဲ့မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်စန်းစစ်ကြီးပြောဆိုထားတာပါမြန်မာစစ်တပ်အနေနဲ့ဆရာကြီးများတဲ့လူရွက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်2019ခုနှစ်မှာအဲ AIS ရုံးချဆင်းရောက်ဖက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရုံးညမစင်အများပြားသိဆုံးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်တန်ကန်ကိုတိုက်နေချီထောက်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရင်းယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတာဝန်နဲ့လူခွင့်ရလူရှားသူတွေကတိုက်တွန်းနေတာပါအခုနောက်ဆုံးမှာလည်း ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်ရင်းရဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာဆရာတော်လူခွေချုပ်ပါမှုဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့ရပြီးဖော်ထုတ်ဖို့ကြိုးစားနေရတာရှိနေပြီးအရေးယူရတယ်ရှိတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်